ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာသမ္မတရုံးကဒီကနေ့ဖွဲ့စည်းပေးလိုက်ပါတယ်။ဒီကော်မရှင်ကိုမြန်မာနှစ်ဦးနိုင်ငံသားတဦးနဲ့ဖွဲ့ဖို့အရင်မေလကုန်ကကြေညာခဲ့ပေမဲ့အခုတကယ်ဖွဲ့ချိန်မှာနိုင်ငံသားနှစ်ဦးပါလာတာတွေ့ရပါတယ်။အခုလိုနိုင်ငံသားပါဝင်မှုအပေါ်ကန့်ကွက်မှုတွေရှိတဲ့အထက်ကခုလိုပိုးပြီးပါလာတဲ့အနေအထားပေါ်မှာကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်။ဟုတ်ကဲ့ပါ။စခိုင်းပြည်နယ်မှာအာစာကျန်းဖက်ဖွဲ့တိုက်ခိုက်မှုပြီးမြမအစိုးရတပ်တွေဘက်ကနယ်မြေရှင်းလင်းလုပ်ရမှာလူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂလူကျွင်းကောင်စီနဲ့နိုင်ငံတကာဘက်ကစွပ်စွဲမှုတွေဖိအားတွေများလာချိန်မှာမြမအစိုးရဘက်ကအခုလိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းဖို့ပြီးခဲ့တဲ့မေလ31ရက်နေ့မှာကြေညာခဲ့တာပါအခုလိုကြေညာခဲ့ရမှာနိုင်ငံတကာဘက်ကယုံကြည်မှုရလာရေးနိုင်ငံခြားသားတူနဲ့မြမနှူးပေါင်းဖွဲ့ဖို့မြမသမရာယုံကရည်မှန်းခဲ့ပေမဲ့နိုင်ငံသားပါဝင်မှုပေါ်တက်မတော်ပါဝင်အတိုက်ခံရခိုင်ပါတီတွေဘက်ကလွှတ်တော်မှာကန့်ဝတ်ခဲ့တာကြောင့်အချိန်တစ်ခုကြာညှိနှိုင်းခဲ့ရကနေအခုတော့နိုင်ငံသားနောက်တူပါထပ်ပို့ပါလာခဲ့တာပါအခုလိုပါလာတဲ့နိုင်ငံသားနှူးထဲမှာဖိလစ်ပိုင်နိုင်ငံကဒုနိုင်ငံသားရေးဝန်ကြီးဟောင်းရိုဆာရီယိုမဲလာနိုကဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီးဂျပန်ကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဟောင်းကင်ဆိုအိုရှိမားကအဖွဲ့ဝင်ဖြစ်တာဝန်ယူထားပါတယ်အဲ့ဒီတော့အခုလိုနိုင်ငံသားတူအပူပါပြီးဖွဲ့စည်းလိုက်တဲ့အတွက်အရင်ဖြစ်ခဲ့တဲ့မကျေနပ်မှုတွေညှိနှိုင်းလို့ပြည်လဲသွားပြီလားလို့မေးရမှာရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာကွန်ရီထောက်ပံ့ရေးအဖွဲ့ဒုက္ခထဒေါက်တာဝင်းမြတ်ရေးက
ကျွန်တော်တို့ကတော့ကျွန်တော်တို့ကလုပ်ထိုက်တဲ့အလုပ်တွေအကုန်လုံးလုပ်နေရတယ်။နောက်အစိုးရအနေနဲ့နိုင်ငံအတွက်ကိုကောင်းတဲ့ကြေးခေါ်ယူဆိုင်နေရူးရူးသားသားပေါ့နော်။ရူးရူးသားသားနဲ့ကျွန်တော်တို့ကတော့ဟိုကောင်းတဲ့လုပ်ငန်းတွေလုပ်ဆောင်နေရပဲ။ကျွန်တော်ဒါပဲကျွန်တော်ပြောလို့ရတယ
်။ဒါအပြင်ကုလသမဂ္ဂတွေ့ရင်မှုချုပ်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်ဦးအေးလွင်ကလည်းအခုလိုနိုင်ငံသားတူနောက်ထပ်ဖို့ပြီးကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်မှာ
သူတို့အတွက်မိုင်းမှာတော့ဘယ်လိုရှိလဲတော့မသိဘူးပေါ့နော်ဒီကြောင့်တဲ့နေကတော့ဖြစ်ရင်ဒီကော်မရှင်ဖွဲ့မဲ့ကိစ္စကိုသမ္မတနဲ့တကွာကုလကာလုံး plus ပေါ့လေဒါနေပြီးတော့သူတို့ဆွေးနွေးကြပြီးတော့ဟိုသူတို့ကြည့်ကြည့်လေတော့ဆွံ့ညွေခဲ့တဲ့ဆိုတဲ့သဘောရှိတယ်နဲ့သူပဲအဲ့ဒါကြောင့်ပဲဖြစ်သွားတယ်နဲ့သူပဲအ
ဲ့ဒီတော့ဒီနေရာမှာဒေါက်တာဆူရာကီရဲ့စံတရားထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာအကောင့်ထဲဖော်ရေးအဖွဲ့အကြံပေးကော်မရှင်ဖွဲ့ဝင်တူဦးဖြစ်တဲ့ထိုင်းသမ္မတကြီးဟောင်းကော့ပဆတ်ချူတီကူဒီကော်မရှင်အတွက်ရုံးလေပတ်ဖို့ဘတ်ဂျက်မရှိတာကြောင့်ပြန်နှုတ်ထွက်သွားတာမျိုးအခုဒီတစ်ခါကော်မရှင်အသစ်မှမဖြစ်အောင်ဘလို့အစည်းအဝေးရှိနိုင်ပါလဲလို့မေးရမှာဦးဝီလင်ကဆက်ပြေး
ဒီဖွဲ့လိုက်တဲ့ဟာစုံစမ်းစစ်ဆေး independent body တော့ဖြစ်ရမယ်။တော့အဲ့ဒါကြောင့်ဟိုအဲ့ဒီလို entity တခုရပ်တည်နိုင်မှုအတွက်လိုအပ်တဲ့အစီအမံလေအချိန်အောင်ကျွန်တော်ယူလိုက်တယ်လေ။ဆိုတော့ချိန်ညာထားတယ်တကယ်ဖွဲ့တဲ့ဟာအချိန်ကျွန်တော်ယူတော့ကျွန်တော်စိတ်ထဲဆက်လက်ကြတော့လောက်ထားတာရှိပါလိမ့်မယ်လို့ယူဆရပါတယ
်။တကယ်တော့အခုလိုကော်မရှင်ဖွဲ့မဲ့ကိစ္စကိုတတ်မတော်နဲ့အတူရခိုင်ပါတီတွေဘက်ကလွှတ်တော်အတွင်းကန့်ကွက်မှုတွေရှိလာခဲ့ပြီးနောက်ဆုံးပြီးခဲ့တဲ့ဇွန်လဆက်မှာသမရဦးဝင်းမြင့်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ပါတဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ပြီးအခုလိုဖွဲ့စည်းလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်